မြန်မာနိုင်ငံမှာကိုဗစ်တတိယလှိုင်းကူးစက်မှုမြင့်တက်နေချိန်ကမလို့အရင်အိမ်ပြန်မထွက်ရ stay at home အမိန့်ထုတ်ပြန်ခဲ့တဲ့မြို့နယ်တချို့ကိုဒီကနေ့နိုဝင်ဘာ12ရက်ကစပြီးတော့ပယ်ဖျက်လိုက်ပါတယ်။ကျန်းမာရေးဝန်ကြီးဌာနကအခုနောက်ဆုံး stay at home ထုတ်ပြန်ချက်ပယ်ဖျက်လိုက်တဲ့မြို့နယ်18မြို့နယ်ထဲမှာပဲခူးတိုင်းထဲကမြို့နယ်9ခုပါဝင်ပါတယ်။အဲ့ဒီမြို့နယ်တွေမှာကိုဗစ်ကပ်ရောဂါကူးစက်မှုတကယ်ပဲရောကျသွားပါပြီလား။ရန်ကုန်ကလာတဲ့ဒီသတင်းကိုတော့မခင်ဖြူတွေကတင်ပြထားပါတယ်ရှင်။
မန္တလေးရန်ကုန်အေယာဝတီပဲခူးတနင်္သာရီတိုင်းနဲ့မကွေးတိုင်းနောက်မိုးပြင်းတဲ့အတွင်းကမြို့နယ်18ခုမှာနိုဝင်ဘာလ12ရက်ဒီနေ့ကစပြီးတော့ stay at home အစီအစဉ်ပယ်ဖျက်တယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်။ stay at home အစီအစဉ်ပယ်ဖျက်လိုက်တဲ့အထက်မှာပဲခူးတိုင်းထဲမှာတော့အုတ်တွင်း၊ကဝ၊ဒိုက်ဦး၊ပြည်နယ်၊နတ်တလင်းစတဲ့မြို့နယ်၅ခုပါဝင်ပါတယ်။ကိုဗစ်စီးမြင်တွေကိုဖြေလျှော့ပေးလိုက်ပေမဲ့တကယ်လက်တွေ့အနေအထားမှာကတော့ကိုဗစ်ဖြစ်ပွားမှုကစိတ်ချရတဲ့အနေအထားမရောက်သေးဘူးလို့ပဲခူးတိုင်းအခြေစိုက် Brighter ဆောင်ရွက်ပေးနေတဲ့အသင်းတစ်ခုကပြောပါရစ
ေ။ကျွန်တော်တို့ကတော့ကိုဗစ်နဲ့ပတ်သက်ပြီးတော့ရိုးရိုးလူသားနဲ့ပတ်သက်ပြီးတော့ပေါ့နော်။ကိုနီဆောင်ရွက်ပေးနေပါတယ်။ဒါပေမဲ့သူတို့အဲ့လိုဖြေလျှော့လိုက်တဲ့ပုံမှာကျွန်တော်တို့ဒီ Brighter အပိုင်းနဲ့လောရလာပြီးကျတော့စိတ်အဆင်မပြေဘူးပေါ့နော်။အဆင်မပြေဘူးဆိုတာလူတွေလိုက်လာလို့အားရော့နေသွားတယ်။ရော့နေသွားတဲ့ပုံမှာကျွန်တော်တို့အခုသူတို့ကလိုက်လို့လို့ဘာလို့လို့ဆိုပြီးတော့ပြန်တက်လာတာတွေကျွန်တော်တို့ပြန်တွေ့ရတယ်တွေ့ရတဲ့ပုံမှာကျွန်တော်တို့တော့တော်တော်ကြီးဆိုင်နေရတယ်လက်ရှိကျွန်တော်တို့မြို့မှာတော့ဟိုအများအားဖြင့်တော့မဖြစ်သေးဘူးပေါ့နော်တယောက်သားနှစ်ယောက်သားတော့ဟိုသုံးသွားတာတို့ဖြစ်တာတို့တော့တွေ့ရတယ်ပေါ့နော
်ပဲခူးတိုင်းထဲမှာစူလိုင်လကဈေးနဲ့ကျောင်းတွေကနေအစုလိုက်ကိုဗစ်ကူးစက်ပြန့်နှံ့မှုတွေရှိခဲ့တဲ့အတွက်ဈေးတွေနဲ့အခြေခံပညာကျောင်းတွေကိုယာယီပိတ်ခဲ့ရပါတယ်ပြီးခဲ့တဲ့စူလိုင်နဲ့ဩဂတ်စ်လတုန်းကကိုဗစ်ကူးစက်ဖြစ်ပွားမှုနဲ့သေဆုံးမှုတို့အများအပြားရှိခဲ့ပြီးအခုအချိန်မှာတော့တနင်္ဂနွေလုံးအတိုင်းအတာနဲ့ကပ်ရောဂါကူးစက်မှုတွေနည်းသွားပြီးဆိုပေမဲ့နောက်ထပ်လှိုင်းတစ်ခုထပ်မဖြစ်ဖို့အတွက်ရောဂါကာကွယ်ရေးနည်းလမ်းတွေကိုထေချာလိုက်နာစေချင်တယ်လို့ Brighter ဆောင်ရွက်ပေးနေသူတွေကပြောပါတယ်
။ကိုဗစ်ကတော့ဒီဈေးဥမှာကတော့သိစစ်တဲ့ဟာတွေရှိတယ်လေ။ကိုဗစ်နဲ့သေဆုံးသွားတဲ့လူတွေအဲ့လိုမျိုးရှိတယ်။ပြီးခဲ့တဲ့3-4ရက်မှာပဲကိုဗစ်နဲ့တယောက်ဆုံးသွားတာတွေပဲရှိတယ်လေ။အရင်တိုင်းပဲပုံစံတိုင်းပဲပေါ့နော်။မတ်တတာတွေသိနေတွေ့ရတော့
ပြည်တွင်းမှာကိုဗစ်တတိယလှိုင်းပြင်းပြင်းထန်ထန်ဖြစ်ခဲ့တဲ့ဇူလိုင်လနဲ့ဩဂတ်စ်လအစပိုင်းတုန်းကလူစီကားတဲ့ဈေးနယ်ကျောင်းတွေကတဆင့်ယောဂအစုလိုက်ကူးစက်မှုတွေရှိခဲ့ပါတယ်။မွန်ပြည်နယ်မော်လမြိုင်မြို့နယ်မှာလည်းတက္ကသိုလ်အဆောင်တူနေသူတွေအစုလိုက်ကူးစက်မှုတွေဖြစ်ခဲ့တာပါ။ဒီကနေ့ကစပြီး stay at home ပဲဖြစ်လိုက်ပြီးဖြစ်တဲ့မော်လမြိုင်မြို့နယ်မှာကတော့ကိုဗစ်ဖြစ်ပွားမှုစိုးရိမ်ရတဲ့အခြေအနေမှာမရှိတော့ပေမဲ့လို့ယောဂထိန်းချုပ်ရေးစီမြင်လိုက်တာမှုတွေကတော့အားနည်းနေတယ်လို့မြို့နယ်ကျန်းမာရေးတာဝန်ရှိသူတူကပြောပါရယ်
။မော်ရီနေထားတော့သိခါရနေထားရှိတာဟာ။ဒါဒီတက်ကူရတော့ဖြစ်ကြပါလား။တော်တော်များချုပ်ရမိကြစုလိုက်တက်ကြ။အဲနည်းနည်းတော့များတော့ဗောနော်။ဒါပေမဲ့ဟိုစိုးရိမ်ရမှုတော့မရှိဘူး။အဲတော့လေးခါရောက်တည်ပြီးသူပြောက်သွားကြပါလား။ဟာ။မက်တော90ခန်းတော့တက်ကြ။လူစုကူရတော့မလုံးနဲ့လို့အခုတော့ကြီးညာထားသေးရပါတော့နော်မလုံးနဲ့လို့ကြီးညာထားပြီးနဲ့လည်းလုံနေကြတာဒီကတော့ဟိုကျွန်တော်တို့အကလုံးကျွန်တော်ကျမရေရှူတောင်းနေနေပဲဒီ mask ကိုတတ်မယ်ပေါ့နော်ဟုတ်က
ြ COVID တတိယလှိုင်းအချိန်မြင့်ခဲ့တဲ့ဇူလိုင်လကစပြီးကူးစက်မှုအခြေအနေဆိုးခဲ့တဲ့တိုင်းနယ်ပြည်နယ်တွေကမြို့နယ်တွေကို stay at home ထုတ်ပြန်ခဲ့တာစုစုပေါင်း119မြို့နယ်ရှိခဲ့ပါတယ်အဲ့ဒီမြို့နယ်တွေကကိုဗစ်ကရောဂါကူးစက်မှုရော့ကျလာတဲ့မြို့နယ်တွေကိုဒီထုတ်ပြန်ချက်တွေတဖြည်းဖြည်းပဲဖြတ်နေတာအခုဆိုရင်68မြို့နယ်ရှိနေပါပြီ။ဒါပေမဲ့ stay at home အစီအစဉ်ထုတ်ပြန်ထားတဲ့မြို့နယ်52မြို့နယ်ကျန်နေပါသေးတယ်ရှင်
။မြန်မာနိုင်ငံထဲမှာကိုဗစ်ကရောဂါကူးစက်မှုအခြေအနေတဖြည်းဖြည်းကျဆင်းလာတဲ့အတွက် stay at home အမိန့်တွေကိုတဖြည်းဖြည်းလျှော့ချနေတဲ့အကြောင်းမှတ်ခင်ဖြူတွေကရန်ကုန်ကလာတဲ့သတင်းကိုတင်ပြသွားတာပါရှင်။